ဝကြသေးခင်ကစပြီးတော့တိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့ကိုဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSC တပ်ဖွဲ့ဝင်တွေစနေနေ့ညပိုင်းကဝင်ရောက်ခဲ့ပါတယ်အဓိကအားဖြင့်လာရှုမြို့မှာရှိတဲ့စက်ရုံနဲ့ကုမ္ပဏီတွေလုံခြုံရေးနဲ့ပြည်ပဆက်ဆံရေးယုံမိသားစုတွေရဲ့ဒီလုံခြုံရေးအတွက်ရည်ရွယ်ထားပြီးတော့ဒီလိုဝင်ရောက်ရမှာပဋိပက္ခဖြစ်နေတဲ့ဘတ်အတီးတီးနဲ့ညီနိုင်ဝင်ရောက်တာဖြစ်သလိုလက်ရှိဖြစ်ပွားနေတဲ့ပဋိပက္ခတွေအတွင်းမှာပါဝင်ပတ်သက်မှာမဟုတ်ကြောင်း UWSC လာရှုဆက်ဆံရေးယုံတာဝန်ခံဦးညီရန်ကပြောပါတယ်ဒေသခံတွေကတော့ဝါတက်ဖွဲ့တွေဝင်ရောက်လာတာကိုကြိုးဆိုကြောင်းပြောကြပါတယ်လာရှုမျိုးကနောက်ဆုံးအချိန်နဲ့ပတ်သက်လို့ရန်ကုန်ကနေသတင်းပေးပို့ထားတာကိုကိုစံကျော်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းမြို့တော်လာရှုမျိုးကိုဒီလ3ရက်နေ့ကစတင်ပြီးကိုကန့်တက်ဖွဲ့ MMDA နဲ့ပူးပေါင်းတက်တွေကတိုက်ခိုက်ခဲ့တာပါဒီလ25ရက်နေ့မှာတော့အရှိမြောက်တိုင်းစစ်ဌာနချုပ်ကိုတင်းယူကြောင်း MMDA ကထုတ်ပြန်ကြေညာသလိုစစ်ကောင်စီဘက်ကလည်းမဟုတ်မှန်ကြောင်းညင်းဆိုတာတွေရှိပြီးမြို့အတွင်းမှာတိုက်ပွဲတွေပြင်းထန်နေခဲ့တာပါ MMDA ဘက်ကတော့လာရှုမျိုးအတွင်းကင်းလန့်နေတဲ့ဗီဒီယိုဖိုင်တွေနဲ့မြို့ရဲ့အထင်ကြီးနေရာတွေကိုတင်းပတ်ရရှိထားတဲ့ဓားပုံတွေကိုထုတ်ပြန်ထားပါတယ်ဒီလိုအခြေအနေတွေရှုပ်ထွေးနေချိန်မှာပဲဝါတီသွေးစည်းညီညွတ်ရေးတက်တော် UWSC ဟာလာရှိုးမျိုးအတွင်းကိုဝင်ရောက်ခဲ့တာဖြစ်ပါတယ်ဒီလိုဝင်ရောက်ခဲ့ကြောင်းကို UWSC လာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်ကအတည်ပြုပြီးအဓိကဝင်ရောက်ရတဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့ VOA ကိုအခုလိုပြန်ကြားထားပါတယ
်မနေ့ကဝင်ရောက်သွားတာမှလည်းပေါ့နော်ကျွန်တော်တို့အဖက်ဖက်နဲ့ဒီ timing ညနိုင်အကြောင်းကြားပြီးမှဝင်သွားတာဖြစ်တယ်ပေါ့နော်အဓိကအဖြစ်ကျွန်တော်တို့လာရှိုးတို့ကမှရှိနေတဲ့ကျွန်တော်တို့ဒီ water ဖွဲ့ရဲ့ဒီဆက်ယုံကုမ္ပဏီတွေလုံခြုံရေးအတွက်ပြီးတော့ကျွန်တော်တို့ဒီဝါဆက်ဆံရေးယုံမိသားစုတွေလုံခြုံရေးအတွက်တွဲရောက်တာပဲဖြစ်တယ်ပေါ့နော်။ဂျန်တဲ့ဒီပြိပက္ခတွေကြားမှာကျွန်တော်တို့ပါဝင်ပတ်သက်မှုတွေတော့ရှိမှာမဟုတ်ဘူးပေါ့နော်
။လာရှိုးမျိုးနဲ့တနိုင်ငံလုံးငင်းချမ်းရေးအမြန်ဆုံးရဖို့ကိုလည်းဝါပြည်နယ်ကမျှော်လင့်ကြောင်း Messenger ကနေစာနဲ့ဖြေဆိုထားပါတယ်။လက်ရှိလာရှိုးမျိုးအခြေအနေနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့လာရှိုးမျိုးရှိဒေသခံကိုဆက်သွယ်ရမှာတော့ဖုန်းခေါ်ဆိုလို့မရပါဘူး။လာရှိုးမျိုးမှာကြန့်ရှိနေသူတွေနဲ့အဆက်အသွယ်ရှိတဲ့စစ်ရှောင်းမျိုးကန်တူကတော့လက်ရှိအခြေအနေကိုအခုလိုပြောပါတယ်။
ဝါအဖွဲ့နဲ့မင်းညာတဲ့ကအင်အားရာနဲ့ချီပြီးတော့လာရှုမျိုးတဲကိုဝင်လာတယ်ဝင်လာတော့သူတို့ဒီဘက်ကပြဲပလမီလမ်းပေါ်မှာဝါဆက်ဆံရေးရုံးစီရယ်လေဦးညီရန်တို့ရုံးပေါ့နော်အဲဒီမှာကြောလေအားလုံးသူတို့လာပြီးတော့နေရာယူထားတယ်လို့ပြောကြားတယ
်ဝါတက်ဖွဲ့တွေလာရှုမျိုးကိုဝင်ရောက်ပြီးမျိုးကိုထိန်းချုပ်မယ်ဆိုရင်လည်းမျိုးခန့်အများစုကကြိုဆိုမှာဖြစ်ကြောင်းအခုလိုဆက်ပြောပါတယ
်အခုလိုကျွန်တော်တို့ live ပေါ်မှာစကားပြောဖြစ်တဲ့ဟာလေး group ပေါ်မှာစကားပြောဖြစ်တဲ့ဟာလေးဆိုအားလုံးကတော့ရှင်ရှင်ကြောင်းပါပဲနော်မင်းတို့လည်းဆိုတော့တခြားအဖွဲ့တွေဝင်သိမ်းတာနဲ့ဆက်ပါရင်တော့ဘာအဖွဲ့ကဝင်သိမ်းတာဒီလိုတက်ပါပို့ပြီးတော့လုံခြုံရတယ်လို့ကျွန်တော်တို့မြင်တယ်။ဘာလို့ကျွန်တော်တို့မြင်လဲဆိုအခုဘာအဖွဲ့တွေထိန်းချုပ်တဲ့နေရာဒီကမဟုတ်တဲ့ဒိန်မီတို့လောက်ကိုင်းတို့ဝါတို့ညာတို့ဆိုရင်အချိန်မရစပ်ပါစားကနေပြီးတော့ပိုလီယူနဲ့ပုံလာချေးနိုင်တယ်။အချိန်မရနေရင်ဘောကနေလက်နဲ့ပြစ်နိုင်တယ်ပေါ့လေ။ဟောအဖွဲ့တော့ဘာကလာရောက်ထိန်းသိမ်းပြီးတယ်ဆိုရင်တော့ဒီအန်ဒီယယ်လေးကျွန်တော်တို့ကူကူတွေကနေပြီးတော့မစိုးရင်ရဘူး။ကိုအစည်းအဝေးပြောမယ်ဆိုရင်အခုဒီလိုပြန်လို့ရပြီဆိုတော့အေးအေးဆေးပြန်ရဲတယ်လွတ်လွတ်လပ်လပ်ပြန်ရဲတယ်
စစ်ရှောင်နေသူအခြားလာရှုမျိုးကန်တူကလည်းဒေသခံတွေအနေနဲ့ဝါတက်ဖွဲ့အပေါ်မှာယုံကြည်မှုတစုံတရာရှိကြောင်းအခုလိုပြောပါတယ
်ဒေသခံတရှိမျိုးရဲမှာပြန်ပြဲလို့ပြောတယ်ဘာမှပြောမလို့ဝေရမျိုးပြောတယ်စိတ်ကြေရတယ်ဘာလို့ကြတော့ဒေသခံလက်ခံနိုင်တဲ့နေရာရှိကျွန်တော်ရှမ်းနယ်ဒေသကြီးကမစိမ့်ဘူးကမစိုးရဲရင်းပြီးကြောင်းဝင်ရှိကြတယ်ဗျာသူတို့ရဲ့စိတ်ရိုက်ရိုက်နေတယ်ဝါရစမေကိုကြိုက်တယ်ဝါရအောက်ဆုံးမှုပုံစံကနေတော့ဒေသခံတွေတော်တော်များများတော့ကြာတယ်အဲ့တော့ဘယ်လိုလဲဆိုနေတယ်ဝါတစ်ခွဲရဘာကြည့်မှာဝင်ပြီးတော့အောက်ဆုံးပုံစံတော့မှဒေသခံလက်ခံနိုင်
လောလောဆယ်လာရှုမျိုးအတွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်နေပြီးလာရှုအချင်းထောင်မှာ drop ပုံကြပြီးနောက်ထောင်ပွင့်သွားကြောင်းနဲ့တချိန်တည်းမှာပဲရာမခစစ်တိုင်းဌာနချုပ်မှာတိုက်ပွဲတွေဆက်လက်ဖြစ်နေကြောင်းသတင်းတွေလည်းထွက်ပေါ်နေပေမဲ့ VOA အနေနဲ့တိကျအတည်ပြုချက်ရနိုင်ဖို့ကြိုးစားနေဆဲဖြစ်ပါတယ်လာရှုမျိုးကိုဝါတက်ဖွဲ့တွေဝင်ရောက်တာနဲ့ပတ်သက်လို့ကြိုတင်အသိပေးထားတာရှိကြောင်းစစ်ကောင်စီကသတင်းဌာနတွေကိုဖြေကြားထားပေမဲ့လာရှုမျိုးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့တစုံတရာပြောဆိုတာတော့မတွေ့ရသေးပါဘူးဒီကလာဆယ်ရဲ့နေ့ကတော့တန်ရန်မျိုးနယ်အတွင်းကစစ်ကောင်စီတက်စကန်အချုပ်ကို TNL တန်းအမျိုးသားလွတ်မြောက်ရေးတပ်မတော်ကဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်ထောင်ထဲချီတဲ့ဝါတက်ဖွဲ့တွေဟာတန်ရန်မျိုးကိုဝင်ရောက်ထိန်းသိမ်းခဲ့ပါတယ်။ရှမ်းမြောက်ဒေသမှာဖြစ်ပွားနေတဲ့ပဋိပက္ခတွေတန်ရန်မျိုးကိုကူးစက်မလာစေဖို့ရည်ရဲကြောင်းလည်းထုတ်ပြန်ခဲ့ပါတယ်။ဒီနှစ်ဇန်နဝါရီလ9ရက်နေ့ကလည်း MMDA နဲ့ပူးပေါင်းတပ်တွေဟာဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းရဲ့အစိုးရရုံးဆိုင်ရာဟိုပန်မျိုးကိုသိမ်းယူခဲ့တဲ့နောက်ဟိုပန်နဲ့ပန်လုံမျိုးကိုဝါတက်ဖွဲ့ထံလွှဲပြောင်းခဲ့တာတွေရှိခဲ့ပါတယ်။ဝါတက်ဖွဲ့ကဟိုပန်မျိုးနဲ့ပန်လုံမျိုးနဲ့နန်းတစ်မျိုးနဲ့နာဝီမျိုးနယ်တွေကိုဟိုပန်ခရိုင်အဖြစ်စုစည်းပြီးအုပ်ချုပ်မှုဆောင်ရွက်နေပါတယ်ခင်ဗျာ